This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပြီရှင်
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစာအာဏာရှင်ဘေးတို့ကနေကင်ဝေးပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ရေဒီယိုအယူဂျီအဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဇွန်လ9ရက်နေ့ရေဒီယိုအယူဂျီရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ရေဒီယိုအယူဂျီရဲ့စစ်ရေးသတင်းကောက်လုံချက်ကိုလေဦးနိုင်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့တရုတ်နဲ့စစ်ကောင်စီရဲ့ဖိအားပေးမှုကြောင့်ဒိမ့်ပိုင်နယ်မြေ12မြို့ကို TNL ကပြန်ပေးရန်မရှိအတိပေးတဲ့သတင်းကိုတင်ပြပေးပါမယ်တရုတ်နိုင်ငံနဲ့စစ်ကောင်စီတို့ရဲ့ဖျက်တောက်ပိတ်ဆို့မှုတွေဆက်လက်ခံနေရပြီးမြေဖြည့်ရှင်းဖို့နီလန်းရှာနေပြီးဒိမ့်ပိုက်ထားတဲ့နယ်မြေများပြန်လည်ပေးအပ်မှာမဟုတ်ကြောင်းဇွန်လ9ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာ PSLF TNL ပြောရေးဆိုခွင့်ရှိသူလွီးရီဦးကပြောဆိုခဲ့ပါတယ်လာမယ့်ဩဂုတ်လအတွင်းတရုတ်ရဲ့ဂျာဝင်စစ်ဆေးမှုနဲ့စူနီပွဲထက်လုပ်ဖို့ရှိပေမဲ့လေ TNL ရက်တီချက်ပြောင်းမှာမဟုတ်ကြောင်းလည်းပြောဆိုထားပါတယ်အေဘီလာနောက်ဆုံးပတ် TNL နဲ့စစ်ကောင်စီကိုယ်စားလှယ်တွေတရုတ်နိုင်ငံကူဘင်းမြို့မှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲမှာစစ်ကောင်စီဘက်က TNL သိမ်းပိုက်ထိန်းချုပ်ထားတဲ့မြို့နယ်တွေတဲကဒီဘောနောင်ကျူကြောက်မဲမူးကုန်းနဲ့မူးမိတ်တို့ကိုပြန်ပေးဖို့တောင်းဆိုထားတာကြောင့် TNL ဘက်ကမပြီးပဲကာကွယ်သွားမယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာဆလဘီညောင်ဦး6လမ်းမှာစစ်ကောင်စီဘူကြီးညီညီမျိုးစုနဲ့ဘူကြီးစိုးထွတ်ကျော်တို့ကိုအရှင်ဖမ်းမိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။လွန်ခဲ့တဲ့တစ်ပတ်ခန့်ကညောင်ဦးမျိုးနဲ့ညောင်ဦး6ကားလမ်းပိုင်းတနေရာမှာပြည်သူ့ကာကွယ်ရေးအဖွဲ့ဝင်များလမ်းပိုင်းလုံခြုံရေးစစ်ဆေးနေစဉ်နေပြည်တော်မှ6ရေနံချောင်းဘက်ကိုကိုပိုင်ကားဖြစ်လာတဲ့အကြမ်းဖက်စစ်ကောင်စီတပ်မှဘူကြီးညီညီမျိုးစုနဲ့ဘူကြီးစိုးထွတ်ကျော်တို့ကိုဖမ်းမိခဲ့ကြောင်းညောင်ဦးမျိုးနဲ့ပကဖထံမှသိရပါရယ်။အဆိုပါဖမ်းဆီးထိန်းသိမ်းမှုကိုညောင်ဦးမျိုးနဲ့ပကဖအနောက်ချမ်းစုံပကံဘူချူအဖွဲ့မှလှုပ်ဆောင်ခဲ့ခြင်းဖြစ်ပြီးတော့စစ်တုံးပန်ဥပဒေအရအရေးယူနိုင်ရန်ညောင်ဦးခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ခရိုင်ပကဖထံလွှဲပြောင်းပေးထားကြောင်းညောင်ဦးခရိုင်ပကဖမှတဆင့်သက်ဆိုင်ရာဝန်ကြီးဌာနကိုလွှဲပြောင်းပေးသွားမှာဖြစ်ကြောင်းသိရပါပါတယ်ခင်ဗျာဆလဘီရွှေဘိုမန္တလေးလမ်းပိုင်းမှာစစ်ကောင်စီတပ်နဲ့ပြူစောတိစစ်ကြောင်းအားတိုက်ခိုက်ရာမှာစစ်ကောင်စီဘက်မှ3ဦးသေဆုံးထောက်ပို့ပြည်သူ2ဦးကြာဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဇွန်လ6ရက်နေ့ညနေ 4:15 မိနစ်အချိန်မှာရွှေဘိုမြို့တောင်ဘက်ရွှေဘိုမန္တလေးလမ်းပိုင်းမှာစစ်ကောင်စီတပ်နဲ့ပြူစောတိအင်အား100ဝန်းကျင်ရှိတဲ့စစ်ကြောင်းအားရွှေဘိုမြို့နယ်ပကဖတိုက်ခိုက်ရေးအဖွဲ့ PTU တိုက်နယ်ငါပကဖရဲကြီးပကဖအဖွဲ့များတပည့်ရင်မြို့နယ်ပကဖအဖွဲ့ရွှေဘိုခရိုင်တပ်ရင်း26ရွှေဘိုခရိုင်တပ်ရင်း23တို့ပူးပေါင်းတိုက်ခိုက်ခဲ့ရာတိုက်ပွဲကြာချိန်တနအိခွဲခန့်ရှိပြီးတော့စစ်ကောင်စီဘက်မှ3ဦးသေဆုံးကထိခိုက်ဒဏ်ရာရရှိသူများများပြားကြောင်းရွှေဘိုမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့မှတရင်ထုတ်ပြန်ထားပါတယ်တိုက်ပွဲအတွင်းမထောက်ဖို့ပြည်သူ2ဦးလက်နက်ကြီးစားထိမှန်ပြီးတော့ကြာဆုံးခဲ့ပြီးရဲကြီးပအားဖအဖွဲ့ဝင်2ဦးထိခိုက်ဒဏ်ရာမဆိုးရင်ရရှိကာကာကွယ်ရေးအဖွဲ့များမှ2ဦးမဆိုးရင်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့တဝေမြို့ကာစတန်တကွန်၅ဈေးမှာအထိုင်ချပြီးလောင်းလုံးကိုလက်နက်ကြီးပစ်ကူနေတဲ့စစ်ကောင်စီတပ်ဖွဲ့ကိုတိုက်ခိုက်ရာဗျူဟာမှုအပါအဝင်၁၂ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မေလ30ရက်နေ့တောက်ကြနေညနေ 6:58 မိနစ်အချိန်မှာတဝေမြို့နယ်ကျက်စားပြင်ကန္နာလန်ကာစတန်တကွန်၅ဈေးအနီးနားမှာအထိုင်ချပြီးတော့လောင်းလုံးကိုလက်နက်ကြီးပစ်ကူနေတဲ့စစ်ကောင်စီတပ်ဖွဲ့ကိုအထူးပျောက်ချားတပ်ဖွဲ့ Special Guerrilla Force နဲ့ပင်လယ်ကျေတပ်ဖွဲ့တို့မှကြိုတင်တဲ့ရင်ရရှိခဲ့ရတဲ့အတွက်တွားရောက်တိုက်ခိုက်ကြောင်းတဲ့ရင်ထုတ်ပြန်ထားပါတယ်။အဆိုပါတိုက်ခိုက်မှုကြောင့်စစ်ကောင်စီဘက်မှဗျူဟာမှုအပါအဝင်12ဦးသေဆုံးပြီးတော့ထိခိုက်ဒဏ်ရာအများပြားရရှိခဲ့ကာတော်လှန်ရေးပေါ်များအထိခိုက်မရှိခဲ့ဘူးလို့သိရပါပါတယ်ခင်ဗျာ ဆက်လက်ပြီးတမူးမြို့မှာကင်းလှည့်နေတဲ့စစ်ကောင်စီတပ်ကိုကိုပိုင်တီထွင်ထားတဲ့လက်နက်နဲ့ကြားပြတ်တိုက်ခိုက်ရာဘိုးအပါ၃ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းတမူးမြို့နယ်မှာကင်းလှည့်နေတဲ့အကြမ်းဖက်စစ်ကောင်စီတပ်ကို ZA Zoo Army ရဲဘော်များကိုပိုင်တီထွင်ထားတဲ့လက်နက်များနဲ့ကြားပြတ်တိုက်ခိုက်ရာမှာစစ်ကောင်စီတပ်မှ၃ယောက်သေဆုံးကြောင်း Zoo Army ကသတင်းထုတ်ပြန်ထားပါရီ။အဆိုပါတိုက်ခိုက်မှုအတွင်စစ်ကောင်စီတပ်ကတပွင့်ဘိုးအရာရှိအပါအဝင်၃ယောက်သေဆုံးခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးစောမြို့နယ်ညောင်ကန်ကျေးရွာကိုအကြမ်းဖက်စစ်ကောင်စီမှလေယာဉ်နဲ့တိုက်ခိုက်ခဲ့တာကြောင့်ပြည်သူ၃ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ဇွန်လ9ရက်နေ့နေ့လယ်တနာရီ58မိနစ်အချိန်ကမှမိထီလာရှန်တဲလီတက်မှတက်လာတဲ့ MiG 29 Jet Fighter တစ်စီးဖြင့်တိုက်ပွဲဖြစ်ပွားခြင်းမရှိဘဲနဲ့စောမြို့နယ်ညောင်ကန်ကျေးရွာကိုလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ကြောင်းရောအလင်းတက်မှဖော်ပြထားပါရီ။တိုက်ပွဲဖြစ်ပွားခြင်းမရှိဘဲအကြောင်းမဲ့လေကြောင်းတိုက်ခိုက်ခဲ့မှုကြောင့်အပြစ်မဲ့ပြည်သူ၃ဦးနေရာမှာပဲပွေးချင်းပြီးသေဆုံးကအပြစ်မဲ့ပြည်သူ၆ဦးခန့်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။အကြံဖက်စစ်ကောင်စီကတိုက်ပွဲဖြစ်ပွားခြင်းမရှိဘဲရောနယ်တဝိုက်ကိုမကြာခဏလေကြောင်းတိုက်ခိုက်မှုပြုလုပ်လေးရှိတာကြောင့်ပြည်သူများအနေဖြင့်အဆအဆအယားအယားအထူးဂရုစိုက်ကြပါရန်နဲ့လေကြောင်းတံခံနိုင်မဲ့ကရုတ်ကျင်းတွေကိုမဖြစ်မနေပြုလုပ်ထားကြပါရန်အသိပေးထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီရီသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်ခါရှဲကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
Radio UNG သောတာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့ပြည်တွင်းသတင်းများကိုຫນွေဦးမိုင်းမှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်အခုချိန်ကစပြီး Radio UNG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်ကျွန်မကတော့ຫນွေဦးမိုင်းဖြစ်ပါတယ်ပထမဦးစွာဗမောက်မြို့နယ်ပြည်ထောင်စုအထူးတရားဇာရအဖွဲ့ကို UNG ကာဝေးဝန်ကြီးဌာနမှဖမ်းဆီးရာ7,100ကျော်ရွှေချောင်းအချိုးနဲ့အစစ်မြင့်လက်နက်များပါသိမ်းဆီးရရှိတဲ့တရင်ကိုတင်ပြပေးပါမယ်။ဗမောက်မြို့နယ်မှာပြည်ထောင်စုအထူးတရားဇာရအဖွဲ့သည်အလွဲသုံးစားမှုများပြုလုပ်နေပါသဖြင့်အမျိုးသားရင်သွေးရေးအစိုးရကာကွယ်ဝန်ကြီးဌာနကဇွန်လ3ရက်ညနေပိုင်းတွင်ဖမ်းဆီးထိန်းသိမ်းခဲ့လို့တရင်ရရှိပါရယ်။ပြည်ထောင်စုအထူးတရားဇာရအဖွဲ့ထံမှရွှေချောင်းအချိုးငွေကျပ်3,600ကျော်နဲ့လက်နက်ခဲယမ်းများပါသိမ်းဆီးရရှိခဲ့လို့သိရပါတယ်အဆိုပါအဖွဲ့ကိုဗမ္မောက်မြို့နယ်မှထွက်ရှိသည့်တယံဇာရများကိုစီမံခန့်ခွဲရန်အတွက် UNG တယံဇာရနှင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းဝန်ကြီးဌာနကမတ်လတွင်ဖွဲ့စည်းပေးခဲ့ခြင်းဖြစ်ပြီးပြည်ထောင်စုအဆင့်တယံဇာရစီမံအုပ်ချုပ်မှုအဖွဲ့အောက်တွင်မြို့နယ်ခရိုင်တိုင်းအဆင့်များဖွဲ့စည်းထားကပြည်ထောင်စုနှင့်အောက်ခြေအဖွဲ့များတိတိယောက်ယောက်ချိတ်ဆက်နိုင်ရန်အတွက်အထူးတယံဇာရစီမံအုပ်ချုပ်မှုအဖွဲ့ကိုထပ်မံဖွဲ့စည်းထားခြင်းဖြစ်တယ်လို့သိရပါတယ် UNG ဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူဦးနေဘုံလက်ကတိုင်စာများအရစုံစမ်းစစ်ဆေးမေးမြန်းရန်ဖမ်းဆီးထိန်းသိမ်းခဲ့ခြင်းဖြစ်ပြီးရဲတပ်ဖွဲ့ကဖမ်းဆီးဖို့အခက်အခဲရှိရာကြောင့်ကာကွယ်ဝင်ကြီးဌာနနဲ့ညှိနှိုင်းပေါင်းဆက်ဖမ်းဆီးခဲ့တာဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်ဆက်လက်ပြီးမြန်မာစစ်တပ်ရဲ့ကျူးလွန်မှုများပြောမပြနိုင်သောဖြစ်ရဆိုအစီရင်ခံစာတင်မိတ်ဆက်ပွဲအခမ်းအနားပြည်ထောင်စုဝန်ကြီးဒေါက်တာဆဆာတက်ရောက် UK ပါလီမန်တာဝန်ရှိသူများနဲ့မြန်မာရေးဆွေးနွေးတဲ့သတင်းကိုတင်ပြပါမယ်။မြန်မာစစ်တပ်ရဲ့ကျူးလွန်မှုများ Unspeakable Tragedy ပြောမပြနိုင်သောဖြစ်ရဆိုအစီရင်ခံစာတက်ကို Breaking Parliament မှာမိတ်ဆက်ပွဲအခမ်းအနားကို UNG အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဆဆာတက်ရောက်ခဲ့ပါတယ်။39စာမျက်နှာပါအစီရင်ခံစာသည်2021အာဏာသိမ်းမှုမှစ၍မြန်မာစစ်တပ်၏တိုးပွားလာသောရက်ဆက်မှုများကိုအသေးစိတ်ဖော်ပြထားပြီးစစ်ရာဇဝတ်မှုများနဲ့လူသားမျိုးနွယ်ကိုဆန့်ကျင်သောရာဇဝတ်မှုများပါဝင်တယ်လို့သိရပါတယ်အစီရင်ခံစာမိတ်ဆက်ပွဲသို့ Fortify Right ဖွဲ့ရဲ့အကြီးတန်းဒါရိုက်တာ Benedict Rocker နဲ့ဝန်ကြီးဒေါက်တာဆဆာတို့တက်ရောက်ခဲ့ပြီးလွှတ်တော်အမတ် Tam Lautan MP Baroness Verona Hotjo နဲ့မြမရေးလှုပ်ရှားသူကရင်တိုင်းရင်သူ Royal Phan တို့လည်းအတူတကွပူးပေါင်းပါဝင်ခဲ့ကြပါတယ်ထို့ပြင်ဇွန်လ9ရက်နေ့ကလည်း Fortify Right ၏ Benedict Roger နဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဆဆာတို့ဟာ Sir Aaron Duncan Smith Baroness Natalie Bennett နဲ့ UK Parliament ၏နိုင်ငံတကာဖွံ့ဖြိုးရေးကော်မတီဒီဝင်များဖြစ်တဲ့ဥက္ကဋ္ဌဆာရာချန်ပီယံ MP မိုနီကာဟာဒင်း MP နဲ့ဘရိုင်းဟန်မတ်ရူး MP တို့နဲ့ UK ပါလီမန်တွင်တွေ့ဆုံခဲ့တယ်လို့သိရပါတယ်တွေ့ဆုံပွဲတွင်မြန်မာနိုင်ငံ၏အခြေအနေနဲ့မြန်မာစစ်တပ်၏ပြစ်ဒဏ်ကင်းလွတ်မှုကိုအဆုံးသတ်ရန်နိုင်ငံတကာအရေးယူမှုလိုအပ်ချက်အပေါ်ဆွေးနွေးခဲ့လို့သိရပါတယ်ရှင် နွေဦးစရာအတက်ပညာတက္ကသိုလ်လူခွင့်ရေးဆိုင်ရာဟောပြောပွဲ Human Right Webinar Series အားပြည်တော်စုဝင်ကြီးဦးအောင်မျိုးမင်းတက်ရောက်တဲ့တင်ကိုဆက်လက်တင်ပြပါမယ်။နွေဦးစရာအတက်ပညာတက္ကသိုလ်လူခွင့်ရေးဆိုင်ရာဟောပြောပွဲမေလ30ရက်မှဇွန်လ1ရက်ထိ3ရက်တာကျင်းပခဲ့ပြီးအဆိုပါဟောပြောပွဲတို့လူခွင့်ရေးဆိုင်ရာဝင်ကြီးဌာနပြည်တော်စုဝင်ကြီးဦးအောင်မျိုးမင်းတက်ရောက်ခဲ့လို့သိရပါတယ်။အဆိုပါဟောပြောပွဲကိုနွေဦးစရာအတက်ပညာတက္ကသိုလ်ကျောင်းသားများတမက SNUSU မှကြီးမွန်းကျင်းပခဲ့ခြင်းဖြစ်ပြီးတင်ကြားရေး Program အတီတီရှိចောင်းသားចောင်းသူများសៀសៀមម៉ាပါဝင်တက်ရောက်ခဲ့ကြပါတယ်3ရက်တာလူခွင့်ရေးဆန်ရဟော့ပြောပွဲတွင်လူခွင့်ရေးလူကုန်ဒိတ်ခါနဲ့လွတ်လပ်မှုအကြောင်းအရာများလူခွင့်ရေးနဲ့နိုင်ငံတကာစီးနောင်မှုများအကြောင်းနိုင်ငံတကာရာဇဝတ်မှုများနဲ့တရားမျှတမှုရှာဖွေခြင်းနဲ့ဆက်လင်းသည့်ចောင်းအရာများကိုဟော့ပြောခဲ့ပြီးတက်ရောက်လာသည့်ចောင်းသားចောင်းသူសៀសៀមများကទីရှိလူទីများကိုဆွေးနွေးမေးမြန်းမှုများပြုလုပ်ခဲ့ပါတယ်ရှင်Safe Hospital Safe Healthcare Campaign အတွဲ OFP Fundraiser များမှတဆင့်နိုင်ငံလိုက်ပါဝင်လှူဒါန်းမှုမှာ American Dollar 3သိန်းကျော်ရရှိတဲ့သတင်းကိုတင်ပြပါမယ်။ Safe Hospital Safe Healthcare Campaign အတွဲ OFP Fundraiser များမှတဆင့်နိုင်ငံလိုက်ပါဝင်လှူဒါန်းမှုမှာ American Dollar 3သိန်းကျော်ရရှိထားရလို့ဇွန်လ5ရက်နေ့အထိထုတ်ပြန်ထားတဲ့စည်ရင်းများရသိရပါတယ်။မြန်မာနိုင်ငံတွင်ဘီကင်းသောကျန်းမာရေးစောင့်ရှောက်မှုရရှိရတဲ့ဘီကင်းသောစည်ရုံများတည်ဆောက်နိုင်ရန်ပါဝင်ကူညီလှူဒါန်းကြဖို့ယူကြည်ကြမ်းမိုင်ဝင်ကြီးဌာနကဖိတ်ခေါ်ထားပြီး Safe Hospital Safe Healthcare ရည်မှန်းချက် Target မှာ American Dollar 4သိန်းဖြစ်ကာ Campaign ကာလမှာမေလ24ရက်နေ့မှဇွန်လ30ရက်နေ့အထိဖြစ်ပါရရှင်စစ်ကောင်စီကိုဆက်လက်အေးအေးယူနိုင်ရေးပူပေါင်းဆောင်ရွက်ရန် GSCB တိုက်တွန်းတဲ့သတင်းနောက်ထပ်တင်ပြပါမယ်။အပြည်ပြည်ဆိုင်ရာအလုံတမာရေးရခွဲ ILO မှမြန်မာနိုင်ငံအပေါ်ပုံမှန်33ဖြစ်အေးအေးယူနိုင်ရေးဆောင်ရွက်နိုင်ခဲ့ခြင်းဟာနှွေးတော်လိုင်းရဲ့အတွက်ကြီးမားတဲ့အောင်မြင်မှုဖြစ်ပြီးစစ်ကောင်စီကိုထိရောက်သည့်အေးအေးယူမှုများဆက်လက်ပြုလုပ်ရန်ပူပေါင်းဆောင်ရွက်ရမည်ဟုအထွေထွေသပိတ်ပေါင်းဆက်ညှိနှိုင်းရေးအင်အားစု GSCB ကတိုက်တွန်းချက်ထုတ်ပြန်ထားပါရယ်။အထူးသဖြင့်အကြမ်းဖက်စစ်အုပ်စု၏လောင်စာဆီနှင့်ငွေကြေးစည်းစိမ်မှုများကိုနိုင်ငံတကာမှစောင့်ကြည့်ဖြစ်အားပေးမှုများဖြင့်ဆက်လက်လှုပ်ဆောင်သွားမည်ဖြစ်ပါれအကြံဖတ်စေအုပ်စုအားထိရောက်သောရေးယူမှုများဆက်လက်ဖြစ်ပေါ်လာစေရန်အတွက်လည်းအားလုံးပူးပေါင်းပါဝင်ဆောင်ရွက်သွားကြပါရန် GSCB အနေဖြင့်ထပ်မံတိုက်တွန်းနှိုးဆော်အပ်ပါれလို့ထုတ်ပြန်ထားပါれဇွန်လ5ရက်တွင်ဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့၌ကျင်းပပြုလုပ်လျက်ရှိတဲ့113ကြိမ်မြောက်အပြည်ဆိုင်ရာအလုံတမာရေးရငီလာခန့်၌ ILO အဖွဲ့ကမြန်မာနိုင်ငံအပေါ်ပုံမှန်33ဖြစ်ရေးယူကြောင်းဆုံးဖြတ်ချက်ချသည့်အပေါ်ကြိုးဆိုထောက်ခံပြီးယခုကဲ့သို့ဆုံးဖြတ်ရန်စာလုံဆောင်သည့်ရဲဘော်ရဲပြက်များအလုံးအတွက်အထူးဂုဏ်ယူကြောင်းဖော်ပြထားပါရယ်အကြံဖတ်စေုပ်စု၏ချိုးဖောက်ကျူးလွန်မှုများအပေါ် ILO ပုံမှန်33ဖြစ်ရေးယူခြင်းဆိုသည်မှာပြည်သူလူထု၏အသက်အိုးအိမ်စည်းစိမ်များစွာနှင့်ဘဝကိုအကာအကွယ်ပေးသောရန်ညားကိုဖော်ဆောင်နိုင်မည်ဖြစ်ပြီးအကြံဖတ်စေုပ်စု၏ရန်ညားကိုပိတ်ဆို့ရေးယူသည့်ဆောင်ရွက်ချက်ဖြစ်ပါသည်လို့ဆိုထားပါရယ်ရင်းကဲ့သို့ဆုံးဖြတ်ချက်ချနိုင်ခဲ့ခြင်းဟာစေုပ်စု၏အကြံဖတ်မှုများကိုစင်ဆက်မပြတ်ဖော်ထုတ်ပေးခဲ့သောပြည်သူဆန္ဒဖော်ထုတ်မှုများလူပုဂ္ဂိုလ်တဦးချင်းနှင့်ပြည်တွင်းပြည်ပအစိုးရအဖွဲ့များအလို့ရှင်အဖွဲ့စည်းများပြည်တွင်းပြည်ပအလို့သမားသမဂအဖွဲ့များအရက်ဖက်အဖွဲ့စည်းများမြေပြင်တပိတ်အဖွဲ့များနဲ့တော်လှန်ရေးတွင်ကြာရပါဝင်ဆောင်ရွက်ခဲ့ကြသူအားလုံးတို့၏ပူးပေါင်းဆောင်ရွက်မှုကြောင့်ဖြစ်ကြောင်းယင်းအရေးယူမှုကိုမထောက်ခံခဲ့သည့်ရုရှားတရုတ်ဘီလာရုစ်ပိုလန်နှင့်လောင်နိုင်ငံအစိုးရတို့မှလွှဲ၍ထောက်ခံအားပေးခဲ့သည့်အခြားနိုင်ငံများ၏အစိုးရများကိုလည်းပြည်သူများကိုစားကျေးဇူးတင်ကြောင်းထုတ်ပြန်ထားပါရဲ့ရှင်အကြံဖတ်စေုပ်စုကြောင့်တလတာတွင်အမျိုးသမီး62ဦးသေဆုံးခဲ့ရတဲ့သတင်းကိုနောက်ထပ်တင်ပြပေးပါမယ်။အကြံဖတ်စေုပ်စုဟာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့အာနာသိန်းရန်ကျိုးပန်းချိန်မှစတင်ကလေးနှစ်တာကာလတွင်စစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်များအပေါ်အမျိုးမျိုးသောရာဇဝတ်မှုများလူခွင့်ရေးချုပ်ဖောက်မှုများကိုနေမျိုးစုံဖြင့်ကျူးလွန်နေခဲ့လို့မြမအမျိုးသမီးတမကကသတင်းထုတ်ပြန်ပါတယ်။2025ခုနှစ်မေလတွင်စေုပ်စုမှလေးချောင်းတိုက်ခိုက်ခြင်းကိုရခိုင်လက်များထက်ပိုမိုအသုံးပြုကာအကြံဖတ်လုပ်ရက်များကိုတွင်ကျေစွာပြုလုပ်နေသည်ကိုတွေ့ရှိရပြီးအမျိုးသမီး62ဦးသေဆုံးခဲ့ရပါတယ်။မြမအမျိုးသမီးတမကဤအမျိုးသမီးမှတ်တမ်းနဲ့သူတည်တနာလုပ်ငန်းစဉ်အနေဖြင့်ယခုထုတ်ပြန်သည့်အချက်အလက်များမှာတိကျခိုင်လုံသောသတင်းမီဒီယာအချက်အလက်များနဲ့မြေပြင်မှရရှိတဲ့အချက်အလက်များကိုစုဆောင်းမှတ်တမ်းတင်ထားခြင်းဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်။ကမ္ဘာပတ်ဝန်းကျင်ထိမ့်သိမ်းရေးနှင့်အထိမ့်မှတ်ဖြစ်ပင်155ပင်အားဆလင်းကြီးမြို့နယ်ပကဖတာဝန်ခံပလဖတာဝန်ခံနှင့်အဖွဲ့အစည်းများပူးပေါင်းစိုက်ပျိုးတဲ့တရင်ကိုနောက်ဆုံးတင်ပြပေးပါမယ်။2025ခုနှစ်ဇွန်လ5ရက်နေ့ကမ္ဘာပတ်ဝန်းကျင်ထိမ့်သိမ်းရေးနှင့်အထိမ့်မှတ်ဖြစ်ရမပင်ခရိုင်ဆလင်းကြီးမြို့နယ်တွင်ကျွန်းပင်များနှင့်အရိပ်ရပင်များဖြစ်တဲ့ကံကိုခရီးစိန်ပန်းပြာစိန်ပန်းဝါစိန်ပန်းနီစိန်ပန်းလိမ္မော်မေဇဲမဂျန်ရှာတပေဘူးတစသည့်အပင်155ပင် အားစိုက်ပျိုးခဲ့ပါတယ်အပင်များအားဆလင်းကြီးမြို့နယ်ပကဖတာဝန်ခံပလဖတာဝန်ခံပင်ငိုင်းတာဝန်ခံဥပရေတာဝန်ခံလစ်စစ်တာဝန်ခံတရားစာရတာဝန်ခံရင်းမပင်မြို့နယ်တရားစာရအတွင်ရင်းမှုတွဲဖက်တွင်ရင်းမှုတိုက်နယ်တာဝန်ခံများနဲ့ကျေးရွာပအဖပကဖများနဲ့စုစုပေါင်းအင်အား45ဦးဖြင့်စိုက်ပျိုးခဲ့ကြတယ်လို့သိရပါတယ်ရှင်အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်တာဂီနဲ့ခရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ရှင်
Radio UNG မှာဆက်လက်တင်နေပါတယ်ရှင်။အခုဆက်လက်ပြီးတင့်သူရေးသားထားတဲ့မြစ်လိုစီဝင်စုဆိုတဲ့တော်လှန်ရေးကဗျာကိုလွတ်လပ်နေမှာခန်းစားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။မြစ်လိုစီဝင်စုထိုးဖောက်ဝင်ရောက်နေတဲ့စစ်ရဲ့အသွားဟာငါတို့ပဲ။စစ်ဟာအရာဝတီတဲ့စီဝင်သွားပြီ။ဧရာဝတီဟာငါတို့ဂျေရုဆလင်ပဲငါတို့ပါရီပဲငါတို့ရအောင်ပြန်ယူမယ်မြစ်ရဲ့အရှိန်ကိုခံနိုင်တဲ့ကြောက်ဆောင်ရှိသလားငါတို့အရှိန်ကိုဒင်းတို့ခံနိုင်ယူလားရာစာဒီရစ်ဟန်တာဝတီကိုဝင်တယ်လို့ငါတို့ဧရာဝတီကိုဝင်မယ်ဧရာဝတီဟာငါတို့ကိုစောင့်နေခဲ့တယ်တဲ့ငါတို့အခုပြန်လာပြီငါတို့ပြန်ရောက်နေပြီမြစ်ဝ6ခုလုံးမှာငါတို့ရောက်နေပြီဖြစ်ကြောင်းတည်င်းကောင်းကိုကြားစီအံအရာဝရီဟာငါတို့ကိုပသိမ်ထီးကလေးဆောင်းလို့ညှော်တဲ့တဲ့လှေကလေးပေါ်ကနေညှော်တဲ့တဲ့မော်ဒင်ဆုံးကနေညှော်တဲ့တဲ့ရွှေမြင်းတင်ကညှော်တဲ့တဲ့ငါတို့ဟာစစ်မှန်သောအရာဝရီရဲ့အသွေးသားတွေဖြစ်တယ်ညှော်နေသူရင်ထဲအရောက်စည်းဝင်ဖို့ငါတို့မှာတာဝန်ရှိတယ်စိတ်ချတတိုင်းဘယ်နဲ့ထရင်ရန်ငါတို့အရာဝရီငါတို့ကွန်စတန်တီနိုဘယ်ကိုငါတို့အရောက်ပြန်ခဲ့မယ်ငါတို့စပကြီးကိုငါတို့သိမ့်မယ်ငါတို့ရဲ့နှစ်ကြိတ်6မြို့နယ်ကိုငါတို့သိမ့်မယ်ပမ္မဝရီကိုငါတို့သိမ့်မယ်နတခကိုငါတို့သိမ့်မယ်မြင့်မှန်ရင်စီးစင်းတယ်အရာဝတီသားမှန်ရင်အရာဝတီကိုအရောက်ပြန်တယ်ဘယ်မှာမြဖျားခံခံအရာဝတီကိုငါတို့အရောက်ပြန်ကြမယ်အရာဝတီရဲ့ရင်သွေးတို့မြဝကျွန်းတော်သားတို့ငါတို့စီးဝင်စို့တိုက်ဖြတ်စို့ချေမုံးစို့ညဟာမြစ်လိုစီးရမယ်စစ်ကိုစစ်လိုတိုက်ရမယ်ရဲဘော်တို့ပြုပဏီစစ်ချီတေးကိုတီလို့အေယာဝတီနှလုံးသားအထိရောက်သည့်အထိငါတို့စီးဝင်ကြစို့တင့်သူ
ရေဒီယိုအယူဂျီသောတာရှင်များရှင်ယခုတစ်ဖန်ကမ္ဘာအလုံသမားအဖွဲ့ချုပ် ILO က3/33အရအရေးယူဖို့ဆုံးဖြတ်ချက်ကဘယ်သူတွေထိခိုက်စေမလဲ TNLA ရဲ့ထိန်းချုပ်နယ်မြေနောင်ချိုမြို့တိုက်ပွဲဖြစ်လာနိုင်ခြေရှိဆိုတဲ့မြန်မာနေဦးခရိုနီကယ်ဇွန်9မြင်ကွင်းကိုမင်းယူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
မြန်မာနေဦးခရိုနီကယ်ဇွန်9မြင်ကွင်းကမ္ဘာလုံသမားအဖွဲ့ချုပ် ILO ရဲ့ပုံမှန်33အရအရေးယူဖို့ဆုံးဖြတ်ချက်ကဘယ်သူတွေထိခိုက်စေမလဲ TNLA ရဲ့ထိန်းချုပ်နယ်မြေနောင်ချိုမြို့တိုက်ပွဲဖြစ်လာနိုင်ခြေရှိတရက်လုခနှုံးသားတွေနေလွန်းနေတဲ့မြန်မာနိုင်ငံကစက်ယုံလုံသမားတွေကလုခလစာတိုးမြင့်ပေးဖို့ဆန္ဒထုတ်ဖော်တာတပိတ်မောက်တောင်းဆိုတာတွေဖြစ်ပွားနေစမှာပဲကမ္ဘာလုံသမားအဖွဲ့ချုပ် ILO ကမြန်မာနိုင်ငံကို၎င်းအဖွဲ့ချုပ်ရဲ့ဥပဒေပြဋ္ဌာန်းချက်တွေကပုံမှန်33အရအရေးယူပိတ်ဆို့မှုတွေလုပ်ဖို့ဆုံးဖြတ်လိုက်တယ်လို့ဆိုပါတယ်။ဒီအခင်းချင်းဟာ1989ခုနှစ်နောက်ပိုင်း2010ခုနှစ်မတိုင်ခင်ကာလတွေတုန်းကစစ်အစိုးရကိုနိုင်ငံတကာအစိုးရတွေရဲ့ပိတ်ဆို့မှုတွေနဲ့အတူ ILO ကလည်းအရမလှုပ်အားပေးစေခိုင်းမှုကိုအကြောင်းခံပြီးကန့်သက်ပိတ်ဆို့မှုတွေလုပ်ခဲ့တဲ့အခင်းချင်းနဲ့အလားတန်တူတဲ့အခြေအနေလို့ဆိုရမှာဖြစ်ပါတယ်။ILO ရဲ့113ကြိမ်မြောက်ကမ္ဘာအလုံသမားညီလာခံကနေဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ချက်ဖြစ်ပြီးဒီညီလာခံကိုမြန်မာနိုင်ငံလုံးဆိုင်ရာအလုံသမားသမဂ္ဂများအဖွဲ့ချုပ် CTUM အဖွဲ့ကမြန်မာနိုင်ငံကိုကိုယ်စားပြုတက်ရောက်နေတာဖြစ်ပါတယ် CTUM က ILO ရဲ့အခုဆုံးဖြတ်ချက်ကိုကြိုဆိုလိုက်ပြီးစစ်ကောင်စီကိုပြစ်မှတ်ထားတယ်လို့သတင်းဌာနအချို့ကဖော်ပြကြပါတယ် ILO ရဲ့တက်တမ်းမှာအခုလိုပုံမှန်33ကိုအသုံးပြုတာ3ကြိမ်သာရှိပြီးအဆိုပါ3ကြိမ်အနက်နှစ်ကြိမ်ကမြန်မာနိုင်ငံကိုအရေးယူတာဖြစ်တယ်လို့ဆိုပါတယ်။အရေးယူရတဲ့အကြောင်းရင်းခံနဲ့ပတ်သက်လို့ဖော်ပြထားရမှာအလုံသမားသမဂ္ဂအဖွဲ့ဝင်69ဦးကိုဖမ်းဆီးအကျဉ်းချထားတဲ့အချက် လောသမားတွေအပါအဝင်ရက်သားတွေကိုလေကြောင်းတိုက်ခိုက်မှုအပါအဝင်အကြမ်းဖက်တိုက်ခိုက်နေတဲ့အချက်လူငယ်တွေကိုအရမစစ်မှုထမ်းသွတ်သွင်းနေတဲ့အချက်လူပေါင်းနှစ်သန်းကျော်မိမိတို့နေအိမ်မှတိမ်းရှောင်နေကြရပြီး 3,900 ကျော်သေဆုံးခဲ့ရတဲ့မတ်လ28ရက်နေ့ငလင်ဘေးကျရောက်ပြီးလူသားချင်းစာနာမှုအကူအညီတွေကိုတားဆီးနေတဲ့အချက်တွေကြောင်းလို့ဖော်ပြထားပါတယ်CDUM လို့မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားတမကအဖွဲ့ချုပ်ကဆုံးဖြတ်ချက်ကိုကြိုဆိုခဲ့ပြီးအချို့သောနိုင်ငံရေးအကဲခတ်တွေကတော့စစ်တပ်တစ်ခုတည်းထိခိုက်စေတာထက်အကျိုးသက်ရောက်မှုကအလို့သမားတွေအဖို့အလုတ်ကိုင်းအခွင့်အလမ်းဆုံးရှုံးစေနိုင်တဲ့သက်ရောက်မှုတွေလည်းရှိနိုင်တယ်လို့ယူဆနေကြပါတယ်စစ်ကောင်စီရဲ့စီမံခန့်ခွဲမှုအောက်မှာအလို့သမားအခွင့်အရေးချိုးဖောက်မှုဆိုးရွားလာတာလူအခွင့်အရေးချိုးဖောက်မှုအခြေအနေဆိုးရွားလာတာတွေကအငင်းပွားစရာမရှိတဲ့အနေအထားဖြစ်ပေမဲ့လည်းဒီအခြေအနေမျိုးမှာဒဏ်ခတ်မှုတွေပိတ်ဆို့မှုတွေကမြန်မာနိုင်ငံအတွင်းမှာနေထိုင်လုပ်ကိုင်နေကြတဲ့အလို့သမားတွေကိုလည်းအနည်းနဲ့အများလုပ်ကိုင်ခွင့်လန်းထိခိုက်စေလိမ့်မယ်လို့ယူဆကြတဲ့သဘောဖြစ်ပါတယ်။ဒီလိုအမြင်ညှင်းခုံမှုတွေက2010ခုနှစ်မတိုင်ခင်နဝတနာအဖစစ်အစိုးရလက်ထက်တွေတုန်းကလည်းဖြစ်ပွားခဲ့ပြီးစီးပွားရေးပိတ်ဆို့မှုတွေကခက်ခဲကြက်တဲပြီးဖြစ်တဲ့မြန်မာနိုင်ငံကလူထုကိုပုံမခက်ခဲအောင်ခွင်လန်းတချို့ထပ်ပြီးရောကြသွားအောင်လှုပ်ဆောင်သလိုဖြစ်စေလိမ့်မယ်ဆိုတဲ့အမြင်ရှိသူတွေကစီးပွားရေးပိတ်ဆို့မှုတွေကိုဝေဖန်ခဲ့ကြတာဖြစ်ပါတယ်။ဆက်ယုံအလုတ်ယုံတွေမှာအလုတ်လုံနေကြရတဲ့အလုတ်သမားအရေအတွက်ကနှစ်တန်းလောက်ရှိတယ်လို့ကမ္ဘာပံခမန်းတွက်ချက်မှုတွေအရသိရှိရပြီးအထက်ကျုပ်ဆက်ယုံလိုမျိုးမှာတင်9သိန်းလောက်လောက်ကင်နေကြတယ်လို့ဆိုပါတယ်။လက်ရှိပြည်တွင်းစစ်ကြဲကြဲပြန့်ပြန့်ဖြစ်ပွားနေတဲ့အချိန်အခါလိုမျိုးမှာဆက်ယုံအလုတ်ယုံတွေကနေအလုတ်နာခံခဲ့ရတဲ့အခြေအနေမှာဇာတိဒေသတွေကိုပြန်ဖို့မိသားစုရဲ့စိုက်ပျိုးရေးလုပ်ငန်းလိုမျိုးပြန်လည်လုပ်ကိုင်ဖို့ခက်ခဲတဲ့အနေအထားဖြစ်ပါတယ်။ဒီလိုအခြေအနေတွေအောက်မှာအလုတ်လက်မဲ့ထပ်မံတိုးပွားလာခဲ့ရင်အိန္ဒိယနိုင်ငံတွေကိုတရားမဝင်တဲ့နီးနဲ့တွားရောက်လုပ်ကိုင်တဲ့လမ်းကိုရွေးကြရမယ့်အနေအထားလည်းဖြစ်ပါတော့တယ်။ TNL အနေနဲ့ယမန်နှစ်ကလည်းတိုက်ခိုက်သိမ်းယူထားတဲ့နောင်ချိုမြို့အနီးကိုစစ်ကောင်စီတပ်တွေတိုး၍ရောက်လာနေချိန်ဇွန်လ9ရက်နေ့မှာ TNL တပ်ဖွဲ့တွေသတင်းစာရှင်းလင်းပွဲတစ်ခုလှုပ်ဆောင်ခဲ့ပါတယ်။တစ်တုံညာနှစ်ခွန်စစ်စင်ရေးအစိုးပိုင်းကသိမ်းယူခဲ့တဲ့နောင်ချိုအဲဒီကမှတဆင့်ကြောက်စဲဘက်နဲ့ရွာငန်တို့လိုရှမ်းတောင်နဲ့ဆက်ဆက်နေတဲ့ဒေသကိုရှေ့ဆက်တိုးနိုင်တဲ့လမ်းကြောင်းပေါ်ကတောင်ခန်းကိုသိမ်းယူဖို့နှစ်ပေါက်တဲ့အထိနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကအခုအခါမှာ TNL ဘက်ကိုပြန်ဖိလာနိုင်တဲ့အနေအထားဖြစ်ပါတယ်တတုံညာနှစ်ခွန်အစပိုင်းမှာစစ်ကောင်စီအနေနဲ့မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့လုံးကိုရင်ဆိုင်တိုက်ခိုက်ခဲ့ရပြီးအဆိုပါမဟာမိတ်သုံးဖွဲ့ဘက်မှာအညာကတပ်တွေရှမ်းတောင်နဲ့ကရင်နီကတပ်တွေပူးပေါင်းပါဝင်ခဲ့ကြတဲ့အချက်ကြောင့်စစ်ကောင်စီရဲ့စခန်းတွေတစ်ခုပြီးတစ်ခုကျခဲ့တာပါယမန်နှစ်လယ်ပိုင်းအလွန်မှာတော့တရုတ်နိုင်ငံရဲ့ဂျားဝင်မှုကတတုံညာနှစ်ခွန်အစပိုင်းအရှိန်ကိုတန့်စေခဲ့သလိုနောက်ပိုင်းမှာရေချိန်ပြောင်းလဲလာခဲ့ပြီးအခုနေ့အခါမှာတော့TNL အဖို့နောင်ချူမှာခန်းစစ်အနေထားနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ TNL အနေနဲ့တတုံညာနှစ်ခွန်စစ်စင်ရေးအစပိုင်းအနေထားနဲ့မတူတော့တာကမဟာမိတ်တွေအကြားအေးဆက်တဲ့ဆက်ဆံရေးဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းကနမ်ခမ်း၊ကွတ်ခိုင်၊နမ်ဖက်ကစတဲ့ဒေသတွေမှာ KIA နဲ့နယ်မြေဖြတ်တန်းခွင့်၊ဂိတ်ဖွင်ခွင့်စတာတွေအကြောင်းပြုပြီးအောက်ခြေမှာအငင်းပွားမှုရုံရင်ဆန်ခတ်ဖြစ်တာတွေမကြာခဏဖြစ်ပွားခဲ့ပြီးနေမြေဆုံးမမှုနဲ့ပတ်သက်တဲ့အငင်းခုံဖြစ်မှုတွေနဲ့ပတ်သက်ပြီးခေါင်းဆောင်ပိုင်းအဆင့်အဆွေးနွေးဖို့လိုအပ်တဲ့အနေအထားလည်းဖြစ်ပါတယ်တရုတ်နိုင်ငံရဲ့ဖိအားနဲ့ MNDAA ကအပြစ်ရက်သဘောတူခဲ့ခြင်းကတစ်တုံညာနှစ်ခွန်စစ်စင်ရေးကိုအရှိန်ရက်ဆိုင်သွားစေပြီးစစ်ရေးအရနောက်ပြန်မလန်အောင်စ조사ထိန်းနေရတဲ့အခြေအနေဖြစ်ပါတယ်နေမြေဆုံးမမှုတွေနဲ့ပတ်သက်လို့တိုင်းသာလက်နက်ကိုင်အဖွဲ့တွေအကြားမူတရက်ရှိဖို့လိုအပ်နေတဲ့အနေအထားဖြစ်ပါတယ်ရှမ်းလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ SSPP SSA နဲ့ MNDAA အကြားထိတွေ့တိုက်ခိုက်မှုမကြသေးခင်ကဖြစ်ပွားပြီးတေဆုံးမှုတွေရှိခဲ့တာလည်းဖြစ်ပါတယ်။ရှမ်းမြောက်ရဲ့တမိုင်းကြောင်တိုင်းရင်းသားလူမျိုးစုနေထိုင်မှုတွေအပေါ်မူတည်ပြီးနေမြေအုပ်စိုးမှုထိန်းချုပ်မှုဆိုင်ရာပြဿနာတွေကိုဖြေရှင်းကြရဖို့အရေးကြီးပါတယ်။အဲ့ဒီလိုမဟုတ်ခဲ့ရင်တော့စစ်အာဏာရှင်ကိုတိုက်ခိုက်ပြီးလူမျိုးစုအလိုက်စစ်အင်အားဗဟိုပြုတဲ့အာဏာရှင်စနစ်ကိုအစာပြိုးမိလျက်သားဖြစ်မဲ့အရေးကိုသတိပြုရှောင်ချကြရမှာဖြစ်ပါတယ်ခင်ဗျာ
ရေဒီယိုအယူဂျီမှဆက်လက်တက်လှမ်းနေပါတယ်ရှင်အခုဆက်လက်ပြီးနားဆင်ရမှာကတော့ KD Fan ရေးသားကြီးနေဦးပြည်သူများတည်ဆူထားကြတဲ့မိခင်ကြီးအတွက်ဆုတောင်းဆိုတဲ့တော်လှန်ရေးတည်ခြင်းဖြစ်ပါတယ်ရှင
် ောင်းလာလီတဲ့မင်္ဂလာချိန်မနေပဲသာသာရရနေလီက
စီတော်တန်တွေလေဝေဟင်မညာလေတိမ်တော်ပြူပြူတွေအောက်မှာ
မီယောလန်တွေလေ
ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ12.6 MHz 19.89 MHz ညပိုင်း၈နာရီခွဲမှာ25.11.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွေသားတွေကဆုတောင်းမေတ္တာပို့သလိုက်ပါတယ်ရှင်။မြေသားညီငယ်တွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေလူပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်